ပါကစ္စတန်ဝန်ကြီးချုပ်ဟာအီမရခမ်နဲ့သူ့ရဲ့ဇနီးတို့ကိုအကြိပြတ်ချဆမှုတိုက်ဖြတ်ရေးပါကစ္စတန်တရားရုံးတစ်ခုကတောက်ကြနေမှာပြင်းထန်တဲ့ထောက်နှံတွေချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းခန်ကိုထောက်နှံ14နှစ်သူ့ရဲ့ဇနီးကိုတော့ထောက်နှံ9နှစ်အတိအကျချလိုက်တာပါ။ခန်ဟာသူ့ဝန်ကြီးချုပ်တာဝန်ယူခဲ့ခြင်းကလက်စားမှုအရှုပ်တော်ပုံနဲ့အမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။2023ခုနှစ်ဩဂုတ်လကတည်းကရောဝဲပင်တီအကျဉ်းထောင်မှာသူထိမ့်သိမ်းခံထားရတာဖြစ်ပြီးတော့အဲ့ဒီအကျဉ်းထောင်ဝင်းထဲမှာပဲသူ့ကိုအမှုစစ်ဆေးခဲ့တာပါ။သူ့ပေါ်ငွေဒံဒေါ်လာ3500နဲ့ဇနီးတဲ့ဘူရှရာဘီဘီကိုတော့အဲ့ဒီငွေရဲ့တဝက်ပမာဏဒံငွေတွေကိုချမှတ်ထားတာကိုထောက်ပြီးတော့ပြစ်ဒဏ်ဆင်ဖို့ကိစ္စကိုခုံရုံးကအချိန်ချင်းဆိုင်းငံ့ပေးခဲ့ပြီးတဲ့နောက်တောက်ကြနေကတော့ပြစ်ဒဏ်14နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဒီလိုပြစ်ဒဏ်ဆင်ပြီးနောက်ပိုင်းမှာတော့ခန်းရဲ့ဇနီးကိုတရားရုံးအချုပ်ဝင်းထဲကနေအကျဉ်းထောင်ကိုပြောင်းရွှေ့ခဲ့ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခန်းရဲ့ဇနီးတွေတို့ဟာခန်းဝန်ကြီးချုပ်တာဝန်ယူခဲ့တဲ့2018ခုနှစ်ကနေ2022ခုနှစ်ကာလတွေအတွင်းသူတို့တည်ထောင်ခဲ့တဲ့အခါဒီယာတက္ကသိုလ်ရန်ပုံငွေအစီအစဉ်တစ်ခုနဲ့ဆက်ဆက်ပြီးတော့အာဏာအလွဲသုံးစားမှုနဲ့ပြစ်ဒဏ်ဆင်ခံခဲ့ရတာဖြစ်ပါရဲ့ရှင်
သူတို့အကျိုးစီးပွားတွေကိုကာကွယ်ဖို့လာရှိုးကိုတင်ထားတဲ့ကိုကန်တပ်ဖွဲ့တွေအပေါ်ဖိအားပေးခဲ့တဲ့အတွက်အခုလိုဆွေးနွေးပွဲတွေပေါ်ပေါက်လာတာဆိုပြီးနိုင်ငံရေးလှစ်လာသုံးသပ်သူတချို့ကရှုံ့မြင်နေကြပါတယ်ခင်ဗျာ။